Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာဖေဖော်ဝါရီလ9ရက်တနင်္လာနေ့ညပိုင်းဗီအိုမြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအချိန်ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းဒိုမီတာ19 25နဲ့30နှစ်အပြင်တိုင်းမီတာ190တို့ကနေဓာတ်ရိုက်နားဆင်နေကြသလိုဗီအိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာစီစီမှုဖြစ်နေကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးသွားမှာပါခင်ဗျာ။သတော်ရှင်တို့ဒီကနေ့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့နိုင်ငံတော်အတမင်ကတော်ဆန်းစုကြည်နဲ့တမရအိုးဝင်းမျိုးတို့ကိုဆွဆဲထားတဲ့ရုပ်ောက်ပွဲဆိုင်ရာအမှုတွေကိုနှစ်လအတွင်းစစ်ဆေးဖို့တမလိုက်ပါတယ်။အာဆီယံထုကိုယ်စားလှယ်နဲ့ NLD အဖွဲ့ဝင်တွေတွေ့ဆုံပေးမယ်လို့စစ်ကောင်စီအကြီးအကဲကပြောကြောင်းကမ္ဘောဒီးယားဝန်ကြီးတူကပြောပါတယ်။ပင်လုံစာချုပ်ကိုဘေးဖယ်ခြင်းနဲ့သဘောပြောဆိုမှုတွေရှိနေတဲ့အကြောင်း SNLD ဥက္ကဋ္ဌကတတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့
ဒီမောင်တုံးမြို့နယ်မိဒိယော်ရဲ့အချင်းမြောက်ဖွဲ့ဒီ3ကီလိုမီတာခွေးလောက်အကွာဟိုလက်ပံတောင်တို့မှာဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်တို့ကြားမှာတိုက်ပွဲဖြစ်ခဲ့တာလို့ရှိတယ်
မောင်တော်မှာစစ်ကောင်စီတပ်တွေနဲ့အေးရခိုင်နဲ့နှက်ကိုက်အဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စစ်ကောင်စီခေါ်တဲ့ထာဝရညီညာရေးအကျိုးညီနိုင်စနစ်ဝဲအပေါ်တိုင်းသားနဲ့နှက်ကိုက်အဖွဲ့တဲ့ရေးမတဲ့ရေးသဘောထားတွေမန္တလေးကဖုန်တော်ကြီးကျောင်းစစ်ကောင်စီကချိတ်ပေးလိုက်တာနဲ့မြန်မာနိုင်ငံအတွင်းကဒေါ်လာဈေးကွက်အခြေအနေအကြောင်းတွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်အောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါဒါတွေမတင်ဆက်ခင်အခုရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
ယူကရိန်းနဲ့ဆက်စည်ရေးတင်းမာမှုနဲ့ပတ်သက်ပြီးဒီကနေ့သတင်းလာနေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်တို့ဝါရှင်တန် DC မှာတွေ့ဆုံဖို့ရှိသလိုကျင်းသစ်သမ္မတမက်ခရွန်နဲ့ရုရှားသမ္မတပူတင်တို့လည်းမော်စကိုဘာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ရှော့စာဒီပတ်ထမရုရှားနဲ့ယူကရိန်းကိုတွားရောက်ဆွေးနွေးဖို့လည်းရှိပါတယ်။အမေရိကန်ကပိုလန်နဲ့ရိုမေးနီးယားကိုတပ်တွေထတ်တိုးပို့ထားပါတယ်။လစ်သွေးနီးယားမှာရှိတဲ့ဂျာမန်ဥဆောင်နဲ့တပ်တွေရဲ့အင်အားကိုတိုးမြှင့်ဖို့ဖွင့်ထားတဲ့အကြောင်းရှော့စ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အမေရိကန်ကယူကရိန်းကိုလက်နက်ပစ္စည်းတွေနဲ့တန်ကြပ်ကာကားပစ်ဒုံးကျည်တွေကိုပို့ပေးခဲ့ပြီးမဲ့ဂျာမနီကတော့အဲ့လိုတိုက်ခိုက်ရေးလက်နက်တွေကိုပဋိပက္ခဖြစ်နေတဲ့နေရာတွေကိုမပို့ဘူးဆိုတဲ့မူဝါဒရှိတာကြောင့်ပို့မပေးခဲ့တာဖြစ်ပါတယ်လို့ဆိုပါတယ်။ဂျာမနီဟာရုရှားရဲ့သဘာဝဓာတ်ငွေကိုဂျာမနီထိတည်ယူနိုင်မဲ့ပိုက်လိုင်းတိဆောက်ရေးစီမံကိန်းတက်ရှိနေပြီးစစ်ပစ်လာခဲ့ရင်အဲ့ဒီစီမံချက်ကိုကျဆိုင်လိုက်ရမှာပါ။ရုရှားကယူကရိန်းကိုအချိန်မြင့်ဝင်တိုက်နိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူရီဗန်ကတနင်္ဂနွေနေ့တုန်းက MBC သတင်းဌာနကိုပြောကြားခဲ့ပြီးတဲ့နောက်ကောင်းဆောင်တွေကြာအခုလိုဆွေးနွေးပွဲတွေဖြစ်ပေါ်လာတာပါယူကရိန်းနဲ့ဇက်စစ်ရေးတင်းမာမှုရောပါရေးအတွက်ပြင်သစ်သမ္မတမက်ခရွန်နာဒီကနေ့တနင်္လာနေ့မှာရုရှားနဲ့ယူကရိန်းကိုတွားရောက်တွေ့ဆုံဆွေးနွေးနေပါတယ်ဒီခေတ်မတိုင်မီအမေရိကန်သမ္မတနဲ့တင်းငွေနေ့ကဆွေးနွေးခဲ့ရမှာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုထောက်ခံကြောင်းသဘောတူခဲ့ကြပါတယ်ယုံကြည်မှုဆိုင်ရာလက္ခဏာတွေနဲ့နီးနာရန်ရည်တွေမတီဆောက်မီမှအခြေအနေစိုးမသွားအောင်ကာကွယ်ဖို့ကမရှိမဖြစ်လိုအပ်တယ်လို့ပြစ်စ်သတင်းစာချန်နယ်ဂျီမောက်စ်ကိုမက်ခရွန်ကပြောခဲ့ပါတယ်။ရုရှားရဲ့ပထဝီနိုင်ငံရေးညီမချက်ကယူကရိန်းမဟုတ်တာရှင်းပါတယ်။ NATO EU တို့နဲ့အတူနေထိုင်ရေးစည်းမျဉ်းတွေကိုရှင်းလင်းကျင်တာပါလို့ပြစ်စ်သမ္မတကပြောပါတယ်။ယူကရိန်းဓမ္မမဟုတ်ဘဲဥရောပနိုင်ငံတစ်နိုင်ငံရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကဆွေးနွေးညှိနှိုင်းရမယ့်ကိစ္စမဟုတ်ပါဘူး။ဒါပေမဲ့ရုရှားကသူ့ရဲ့လုံခြုံရေးအတွက်ပြောဆိုဖို့လည်းပြောပါဝင်ရှိပါတယ်လို့ပြစ်စ်သတင်းစာကိုပြောခဲ့ကြောင်း AP သတင်းကရေးပါတယ်။ပြင်းထန်သမ္မတမော်စကိုခီးရဲ့ယူမန်ချက်တွေတဲကတခုကတော့အေဘီလာရွေးကောက်ပွဲတွေအပြီးအထိအချိန်ဆွဲထားဖို့နဲ့အချိန်နှီးစိုးမသွားစေဖို့ဖြစ်တယ်လို့သူနဲ့နီးစပ်သူလူကိုကိုးကားပြီးရိုက်တာသတင်းထရမ်းမှာဖော်ပြပါတယ်ဆိုဗီယက်အုပ်ချုပ်မှုအောက်နေခဲ့ကြတဲ့အရှေ့ဥရောပတိုင်းပြည်တွေကတော့မက်ခရွန်ရဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ရေးရည်တည်ချက်အပေါ်မှာသတိကြီးကြီးထားနေကြပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ကိုဆွဆွဲထားတဲ့ရွေးကောက်ပွဲဆိုင်ရာအမှုနဲ့ပတ်သက်လို့နှစ်လအတွင်းစစ်ဆေးနိုင်ဖို့စတင်စစ်ဆေးမဲ့ရက်နဲ့ကြားနာမဲ့ရက်တွေကိုဒီကနေ့မှသတ်မှတ်လိုက်ပါတယ်။ဒီမှုကိုအပတ်စဉ်တနင်္လာနေ့တိုင်းကြားနာစစ်ဆေးသွားမယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေသူက VOA ကိုပြောပါတယ်။ရွေးကောက်ပွဲမှာမလျော်ဩဇာတုံးမှုမဲမတပါမှုလုပ်တယ်လို့ဆွဆွဲပြီးစစ်ကောင်စီဘက်ကနိုင်ငံတော်တိုင်းပင်ခံဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့အပြင် NLD Soya Letaga, Biransu Soya, where young Wenji, who means to go by Yazdaji, Ubre, Poma, Tia Tose, Casine, Tia Sweso, Gerava. Ari Muda, Dialo Vega, Tene, Lubiata de Yamnese, Shibale. February Nasatia, Yongjing Maro, Jen NLD Soya Letta, Biransu, Soya, where young Wenji, Amira, Drumungo, Sisimaba. Ari Dom Maro, Dialo Vega, Tempia Tare, Lubiata de Yamnesego. Lame Ebila Sashi and Eti, a person, Tanelane, Yonjin, Sissime Lule Diabare. Dom San Suti Bolozetti, move on Sashi Moon at Diaswege B, Namu to a town and Chowne, Jetan Chamatabare. Asian Tukozale and Nagaki Zinrima, Muda Democracy, a poetry, a poet, and a twist of wind, people, sick on sea, cause of Bocho, Buji, Mionanga, the Borduga, Cambodia, Winji, Tiaga, Tanelanega, Pure like Bare. ဇန်နဝါရီလ27ရက်နေ့ကလောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မူဂျီမေအောင်လိုင်အကြားဗီဒီယိုတွေ့ဆုံပွဲမှာအခုလိုပြောခဲ့တာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာတယောက်ခဲ့တဲ့ဝန်ကြီးချုပ်ရုံးဝန်ကြီးကောက်ကင်ဟောင်းကပြောပါတယ်ဒါပေမဲ့ အာဆီယံရဲ့ရည်မှန်းချက်ကပါဝင်ပတ်သက်တဲ့သူအလုံးနဲ့တွေ့ဆုံဖို့ပါဒါပေမဲ့တစ်ခေါက်ထဲနဲ့တော့မဖြစ်နိုင်ပါဘူးအခေါက်ခေါက်သွားပြီးရင်တော့ဖြစ်နိုင်ပါတယ်ဒေါအောင်ဆန်းစုကြည်ပါရင်အကောင်းဆုံးပါပဲလို့ဝန်ကြီးကပြောပေမဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ပထမခီးမှာတော့ဒေါအောင်ဆန်းစုကြည်ကိုတွေ့ရပွဲမရှိဘူးလို့ဆိုပါတယ်အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့တဲ့ဘယ်တွ ုလကဆိုပါတယ
်ဒီဝေအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်တင်း953ညာပိုင်းတိုမီတာ25ကီလိုဟတ်11803ညာပိုင်းတိုမီတာ32ကီလိုဟတ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင်ဒီကနေ့ကြောက်ရောက်တဲ့85နှစ်မြောက်ရှမ်းပြည်နယ်နေမှာပဲပြည်တော်စုကြည်ပေါ်ပေါက်ခဲ့ရတဲ့ပင်လုံစာချုပ်ကိုဘေးဖယ်ထားခြင်းတဲ့သဘောမျိုးနိုင်ငံရေးကောင်းဆောင်တချို့ပြောဆိုလာကြတာဟာပြည်တော်စုကြည်တဲကိုလာရောက်ပူပေါင်းတဲ့တိုင်းရင်းသားတွေအတွက်အထူးဝမ်းနည်းစရာကောင်းတဲ့ဖြစ်ဖြစ်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပြောပါတယ်ဗြိတိန်နဲ့အမေရိကန်တို့ဆွေးနွေးသဘောတူခဲ့တဲ့အတ္တလန္တိတ်ချာတာအရတိုင်းရင်းသားတွေဟာကိုလိုနီလက်အောက်ကနေကိုယ့်ဂျင်မာကိုဖန်နီးပြီးတော့တီချာလွတ်လာရင်ရယူနိုင်မယ်မဲ့ရှန်ကောင်းဆောင်တွေကစီလုံးညညရေးကိုဦးတည်ပြီးတော့တောင်တန်းပြည်မှာပူပေါင်းပြီးပင်လုံစာချုပ်နဲ့လွတ်လာရင်ရယူနိုင်ခဲ့တာကိုလည်း SNLD ဥက္ကဋ္ဌဆိုင်ညွန့်လင်ကရှမ်းပြည်နယ်မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါပင်လုံစာချုပ်ဟာမပြေဆုံးဘူးလူမျိုးမဆုံးဘူးအနှစ်သာရမပြေဆုံးလို့အတော်မဝင်ဘူးဆိုပြီးလူသိများတဲ့နိုင်ငံရေးကောင်းဆောင်တယောက်ပြောကြားခဲ့တာဟာအတော်မယွင်ခဲ့တယ်လို့လည်းထောက်ပြပါတယ်ပြည်တော်စုကြီးတစ်ခုဖြစ်စေပြည်နယ်တစ်ခုဖြစ်စေတည်ငြိမ်အေးချမ်းပြီးတော့ဖွံ့ဖြိုးတိုးတက်အောင်ပါတီတစ်ခုလူတစုကောင်းဆောင်တအူကလှဝကြီးအုပ်လောက်ကင်လို့မရပဲအခြားလူတွေပါတီတွေနဲ့ဆွေးနွေးတိုင်ပင်တည်ဆောက်ဖို့လိုတယ်လို့လည်းတိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ SNLD ဥက္ကဋ္ဌဆန်းညွန့်လင်ကဒီကနေ့ကြောက်တဲ့ရှမ်းပြည်နယ်မိန့်ခွန်းမှာထောက်ပြခဲ့တာပါKIO ကချင်တော်လိုင်းရင်းနေတော့ကလည်း KIO ဥက္ကဋ္ဌမင်းကုန်းထဲမှာပင်လုံစာချုပ်ဟာအနှစ်သာရမပြေဆုံးဘူးလို့ဒေါအောင်ဆန်းစုကြည်တစ်ချိန်ကပြောခဲ့တာကိုပြန်ထောက်ပြပြီးတိုင်းရင်းသားတွေကိုဘာတောင်းရမလဲဆိုတာထက်ကိုဘာပေးနိုင်တယ်လဲဆိုတာကိုစဉ်းစားပါဆိုပြီးတော့အာနာရှင်ဆန်းဆန်းချိုးနှိမ်ပြောဆိုတာခံခဲ့ရတယ်လို့လည်းပြောခဲ့ပါတယ်ရှမ်းတိုင်းနာလက်နက်ကင်အဖွဲ့တွေအချင်းချင်းကြမှာရောအခြားတိုင်းနာလက်နက်ကင်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်နေရတာပါကိုဗစ်ကပ်ဘေးကြောင့်ရောစစ်အာဏာသိမ်းထားတဲ့အတွက်ကြောင့်မှရှမ်းပြည်နယ်နေတွေကျင်းမာတာမျိုးတော့မကြားပါဘူးတိုင်းနာဒေသတွေအပါအဝင်နိုင်ငံဒေသအတော်များများမှာတော့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူသိမ်းချီရှိကြောင်းကုလသမဂ္ဂကတရင်ထုတ်ပြန်ထားပါတယ်တရုတ်ကွန်မြူနစ်ပါတီအရာရှိဟောင်းသူရဲ့လိမ်မိုင်းစော်ကားခံခဲ့ရတယ်လို့လူမှုကွန်ရက်မှာသူမရေခဲ့ပါဘူးဆိုပြီးနာမည်ကျော်တရုတ်တင်းနစ်အားကစားမဲပန်းရွှေကထပ်ပြီးတော့ညင်းဆိုလိုက်ပါတယ်။ပြင်းနစ်နေစဉ်အားကစားတင်းလွာလီကစ်ကတင်းနစ်မဲပန်းရွှေနဲ့မင်းမြန်ခန့်ကိုတင်းလာနေမှာဖော်ပြလိုက်တာပါ။တရုတ်လူမှုကွန်ရက်ဆာမျက်နှာဝေဘိုမှာမနစ်ကသူ့ရေးသားချက်နဲ့ပတ်သက်ပြီးတော့တည်င်းဌာနကတိုက်ရိုက်မင်းမြန်နာမှာတော့လိမ်မိုင်းစော်ကားခံခဲ့ရတယ်ဆိုတာမျိုးပရုံးကမှမရေခဲ့ပါဘူးလို့ပန်းရွှေကဖြေကြားခဲ့တာပါ။ ตุยตาเช่าเทียนเรือมาหมดจีเจ็บปอบขยับดีที่เกิดซาลูอายุสั้นหมดทำไม่อาศัยชนะด้วยตุยเกล้ากูตุบาราพยัญชนะปิดดาวาโลเลยที่กับตินิสากูเปียวว่าเลยมีอารมณ์ร้ายแม้เสียช่วยมาพยานในเนื้อด้วยลูมิงกุญญาในเปียวในราพิเดลูเลยเปียวว่าเลยที่รูปกูยังเกิดซากูอาก้าในนั่งยิ้มมาย้อนนอตัวรามีมาพิจิตรเนื้อด้วยอัตโตกูสิกพี่สิกขยับดีตินิสอาก้าลูกากันเนี่ยอนาอยู่หลายปีลูเลยแบงช่วยกับเปียวว่าเลย มันเนี่ยหน่วยมันเนี่ยลุ่มกุญญาเกย์ตาชะมารอเตียวดูวันจีเช้าห้างจังกุลีลุงเคยได้ตัวเนี่ยกาตู้ก็ถึงอาตมาอันนี้ตรงบีโร่ลิงเซ่สังเฮเรลุยตาเกล้าว่าเอรีน้ำมารอหนูตัวตู้เซ่สังยี่พิลาเรลุเลยตาทาวาเลยเอรีตาเช่กูอันยันเช้าชาปีเขวี่เรน่าปังช่วยเลยลุ่มยิงกุญญาเนี่ยเยอะโตจ้าพยากรตัวเกล้าว่า ก็เป็นในเดือนกันยายนสัญญาการจัดเก็บทรัคการ์เรนเนกังเกตเตสนาเปียบริจาวกระดิ่งมีรออุตวามาตัวลาลูกเองลงมาอย่างพิลาเรตัวมีรอวงการมันเองนึงเรนมาเวียบอกเช่นทุกอย่างไรไปเลยอาชาอุโชยไปเนสุยาธนาเรียอาเปทักกามุลอันเนวิสุราที่ทุกอย่างเช่นกันมีมังทุกอย่างในวาระลูเรมีรอวงจิมวัตสันกับเปียบไป ที่ไม่เหงาจะมาเล่าตารีในเย็บอเชนิตตรงนี้วันนี้ด้วยลูกอาจจะพิสิกิริยาเรื่องมีรอยปีโป้ในเท้ากูพิลาเสียไปพิกิเรตบักเรกาสนาพยานในเรียนในชีเรลูเรโกท้าวชีเรนักทัศนาพยาตุเรกาสนิทในหนึ่งในยงไปยามลาบิโรปูปังเขียวว่ากะฮอนเรโกสมาพยาตีราลานเรโกปีกุนาจาวมิวในลูเรเลตีมขานในลาอังสิสุลาจาบาร์เลยเจ้าจูกาเลจ้าฮาสนาพยาตุเรกา มิวโกสินเนธาร์เรลุยอัพเชคโคสุไลเดโลตุนเน่ที่เชนิโกมาไทยในมือโรเล่เปียวบาร์เลยกันนี่รามาอคุโลการินเนสนาพยานในรากูอเมริกันตมราฮังตุนเนทรัมป์ปาวินริบับลิกนิกาทาวคันฮาจาวาร์เลยแต่ยังไงเงี้ยบิจิงยอมมาจิบานในเรื่องสังหารที่โอลิมปิกอเมริกันมีฮอกกี้อากาซาปวยมาโรรัสเซียในกันนี่ราเต็มปวยสิงโอตนาอินเอาจามาจิบานในเกบาร์เลย กันนี่เราอาจจะเงียบกว่าเหงาเงาจากพิมพ์วินาราวาเงาจากเรื่องจางยิงรอมตียาวาโอลิมปิกเปิดมากบเวปโปรีปงมาซิเซนีราพิบีแต่อุจินสเกย์ส่วนใหญ่เป็นมามาเปียนิจาร์เจริญสุชินอเมริกันอาคซาดมาวินเซนโซกบเวปโปซิเซตุยชิเควาร์เลยแต่ชาวอังกฤษนี่ทัศน์เด็กขาปงมาด้วยบุษย์หน่อยงานนี้มาซาเตเมตอุจินปวยจะมาเชื่อเพียงคนยามาวา แต่ข้ามีดมีแต่อุจินสเกย์ส่วนใหญ่เป็นมาราชาในงานดูแต่สังหารในยุ่ยกามิลาวาลิวากาช่วยดีสุขุปิกราจาวอุสุไลส่วนใหญ่เป็นมาด้วยราชาก็คนสั่งเลี้ยมตาในชีกาอุสานในบาร์เลยอเมริกันงานงูดีสิเนสบังการอตินไลเป็นมามาจีดีสิเดียท้าบาร์เลยอเมริกาเนชอสีปอร์มาโรตินิงนุนิกาลีบินเนจังที่กินมาเชื่อมาว่าแต่เป็นเมล์จามันเนชอสีเดมาโดมินิก
ชาวนาไม่ต้องทราบพี่บีโร่แต่เอาไปจากใครได้ด้วยเพื่อนสนิทน้องนี่เนี่ยอะไรนักสัญญาสิทธาเรื่องนี้กูอุตมังตานเนี่ยน่ารังนุตินจ้าไปกันจ้าละบักเนี่ยเยอรมันการต่างงานในเดือนนี้ล้านนี้ยาวไปซีซีนี้กูเสร็จทุลิมเป็นนี่ละบักคุณรอเดือนนี้ไปปูจะดีตินจ้าไปบุเลี้ยวลาบีโมพรมาอุจโนจะขันพี่เนี่ยด้วยสกังสิทธาเดือนนี้เอเอพูดถึงไต้หวัน พิจารณาเนี่ยทราบไหมอยากให้มีเอาไปมองดูมีเนี่ยมามีมาสิตาเนี่ยอยากให้เล่นกันอีพวกเราไต้หวันดิพิพากษาไปบ้างมองดูมีเนี่ยเด็กมีได้จีอันนั้นมาพี่พ่อเล่าเรียนเนี่ยชาวเน็ตมาไต้หวันดิพิจารณาบ้างสิตาเป้ทุ่งสิ่งหลายเรื่องไต้หวันดิพิจารณาเรื่องเอเอพวกเราเป็นคนยากับเปียบอะไรมองดูดิตาเป็นมานับเป็นสิ่งที่มันนี่เรื่องจังยังว่าหลายเรื่องเราคุ้นตาอยู่กับเปียบพี่มาบ้างเนี่ย
มีมาสิตาเนี่ยจะใครเล่นกันอีพวกจะน่าเล่นมุ่งเนี่ยที่ใครจะเสียท่าระแต่ในโจวิพีเดจะใครมีเนี่ยตัวมาแต่บริบทยามพิเคอะไรจะใครมีเนี่ยมีเอาไปมองดูมีเนี่ยตัวงามมีได้ดีว่านี่มามันเนี่ยฟีบอยล์ละเช่าเงินนี่มาต้องไหนจะแต่บริบพิเดลูจะใครเล่นกันอีพวกจะเปลี่ยนตัวสัวเลยมองดูมีเนี่ยมีเอาไปแล้วไปนั่งโจก้าอีพวกเรื่องชีเนียนี่กูสิตาเป็นการดีกว่าทุ่งเส้นอะไรจะแต่บริบพิบวาระพิบี
แต่เมื่อตอนนี้เป็นทางเรื่องลู่อีพวกเปลี่ยนงานตัวใครตัวข้าก็ฟิวิโกเปลี่ยนไปเนี่ยก็ดีเฟรฟรอยล์ละเช่าเย่เนี่ยมารอดีมองดูมีเนี่ยมีได้ยังเช่นยาวไปดีต้องกิโลเมตรคุยแล้วกว่าโอ้เล็บบางตังจูมาดีมีมาสิตาเนี่ยจันโรรู้ขั้นแต่ตัวจังมาแต่กูพิเคราะห์รู้สิเดียวโอ้วายังไม่สุดสิ่งดีมีมาสิตาเป็นการเนี่ยบีโรดีเอรีเล็บบางตังจูโอ้ ถ้าวิโรดีทุ่งสิ่งนั้นได้ด้วยจำมือรู้แต่กูยังพิเคราะห์สรุปดีแต่กูพิจารณาดีมันเลยต้องน่าอีมาแต่กูทราบพิจารณาบ่เอ็ดว่ามีมาสิ่งที่เป็นการเล่นในจีวันเนี่ยโอ้ทราบวิโรพิจารณาเนี่ยวิโรเชนอดรู้มีเวลาทุ่งสิ่งลูกตาบ่สรุปดีแต่กูยังรู้ยันนี่ช่างไรเส้นงานนี่ลำบากเบ้โอ้ตอนนั้นแต่งตัวรับบ่สรุปเอรีแต่กูพิเศษอัตมารู้
နှစ်ဖက်ထိခိုက်ကြဆုံးမှုအနေထားပေါ့နော်အဲ့ဒီမှာကျွန်တော်တို့ဘက်ကတော့ထိခိုက်ကြဆုံးမှုမရှိဘူးဗျဒါမဲ့ဒီမြန်မာစစ်တပ်ဘက်ကတော့ဒီထိခိုက်ကြဆုံးမှုဟိုရှိတယ်လို့တော့ကျွန်တော်တို့သိရတာပေါ့ဟုတ်တနင်္လာနေ့ကတက်ကွဲဖြစ်ခဲ့တဲ့မိသက်ကြီးရွာနေလက်ပံတောင်ကျောမှာပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့ကစပြီးတော့တက်ကွဲတွေဖြစ်ခဲ့တာပါဒီကနေ့မှာတော့တက်ကွဲ ြစ်ပါတယ်။အဲ့ဒီတည်းကမောင်းတော်မြို့နယ်မြောက်ပိုင်းမှာတက်တဲ့အီအဖွဲ့ကြမှာစီးရဲတင်မာနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့အီပြောခွင့်ရသူခိုင်သူခါကအခုလိုပြောပါတယ်။ဟ
ိုနေရာတိုင်းမှာဟိုတင်မာနေလို့တော့ဟိုပြောလို့မရဘူးပေါ့နော်။ဒါမှမဟုတ်ဒီဟိုတချို့နေရာတွေမှာတော့ဒါတင်မာမှုတွေဆက်ပြီးတော့ရှိနေတယ်လို့ပဲဟိုပြောရမှာပေါ့။
ဒီခိုင်မီနယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကနေ2020ခုနှစ်အောက်တိုဘာလအထိအေအဖွဲ့နဲ့စစ်တပ်ကြားမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသက3000ကျော်လောက်နေရာဆုံးခွာပြီးတော့ထွက်ပြေးခဲ့ရပါတယ်။လက်ရှိအချိန်ထိလည်းစီမေးဒုက္ခတွေတသိန်းနီးပါးနေရာမှာပြန်ထိုင်ရသေးပါဘူး။အခုလည်းပဲမောင်းတော်မြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးတော့စီးရဲတက်မှနေရာကြောင့်ဒီခိုင်မီနယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
ကိုတန်းညိုပြောပြပေးကြတာပါခင်ဗျာမကြခင်မှာမန္တလေးကဘုံကြီးကျောင်းချစ်ပိခံရတဲ့တရင်ကိုပြောပြပါမယ်အခုတော့စစ်ကောင်စီရဲ့ထာဝရညီညာရဲ့အကျိုးဆွေးနွေးပွဲဖြစ်ခေါ်မှုပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားအမြင်ကိုကြည့်ကြရအောင်ပါဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံနဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ထာဝရညီညာရဲ့အကျိုးညီနိုင်ဆွေးနွေးပွဲတွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားထားတဲ့ပေါ် NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့တဖွဲ့ချင်းဆုံးဖြတ်တုံ့ပြန်သွားကြမှာဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အများစုကတော့ဆွေးနွေးပွဲတက်ရေးမတက်ရေးဆိုတာကိုအဖွဲ့တွင်ညှိနှိုင်းနေကြဆဲဖြစ်ပါတယ်ရခိုင်ကလာတဲ့ဒီသတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
အကြမ်းဖက်အဖွဲ့ဖြစ်နေကြီးညာထားတဲ့အဖွဲ့တွေကနေလွှဲလို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုအပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့စည်းတွေသာမကမထိုးရသေးတဲ့အဖွဲ့တွေပါထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုတက်ရောက်ပါလို့စစ်ကောင်စီဘက်ကဖေဖော်ဝါရီလ6ရက်နေ့ကကြေညာချက်ထုတ်ဖိတ်ခေါ်ထားပါတယ်ဖေဖော်ဝါရီလ12ရက်နေ့ကြာရောက်မဲ့စင်ရတုအထိမ်းမှပြည်အောင်စုနဲ့အခမ်းအနားတက်ရောက်ဖို့ဖိတ်ကြားတဲ့တစ်ချိန်တည်းမှာပဲထာဝရငြိမ်းချမ်းရေးဆွေးနွေးကြဖို့ကိုပါဖိတ်ခေါ်တာဖြစ်ပါတယ်ဒီဖိတ်ခေါ်ချက်ကြောင့် MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်စစ်ကောင်စီဖိတ်ခေါ်တဲ့ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေတက်မတက်ဆိုတဲ့ကိစ္စကိုဆွေးနွေးခဲ့ကြတာပါစစ်ကောင်စီရဲ့ဖိတ်ကြားချက်ကို PPSD အဖွဲ့အနေနဲ့မဆုံးဖြတ်ပဲအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တစ်ခုချင်းစီကဆုံးဖြတ်ကြဖို့ဆွေးနွေးဖြစ်ခဲ့တယ်လို့ PPSD ယာယီအလုပ်အဖွဲ့ဝင်ဗိုလ်မှူးကြီးခိုအိုကာက VOA ကိုပြောပါတယ်
။ဒီဖိတ်ပုံဖိတ်နေရတာ MCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးများလို့ဖိတ်တာပဲ။ဒါဆိုတော့အဖွဲ့ကြီးတစ်ဖွဲ့ချင်းကိုဖိတ်တဲ့သဘောမျိုးပါဗျ။အဲ့ဒါနောက်ပြီးတော့ကျွန်တော်တို့ကဒီနေ့အရေးပေါ်ဥဆောင်ကော်မတီဖွဲ့စည်းဒီနေ့ဆိုင်တော့အဲ့ဒါကိုဒီရရှိနေတဲ့မဆုံးဖြတ်ပေါ်နဲ့တစ်ဖွဲ့ချင်းအော်မိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပဲလိုက်ကြပါလို့တော့ဆုံးဖြတ်ချက်ချလိုက်တယ်ဟဲ့လားအဲ့ဒီလိုပဲအဖွဲ့ချင်းကလူသွားမလားမသွားလားကြောက်ကိုဆုံးဖြတ်ပါဗျာ
ပေါ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နိုင်ငံကလည်းဖြစ်တဲ့ပုံမှုကြီးခွန်ဦးကကတော့သူတို့အဖွဲ့အနေနဲ့သွားတင်တယ်လို့အကြံပြုထားကြောင်းအခုလိုပြောပါတယ
် PNLO ကတော့ကျွန်တော်ဟိုပုဂ္ဂကခွန်ဒီဝေတော့ပြောတာပါလေဆရာကပြန်လာတယ်ဆိုတော့ကျွန်တော် PNLO ကတော့ဘယ်လိုကဒီတောင်ကြီးပေါင်းဝင်ပြန်မှာတော့တကယ်ဆုံးဖြတ်တာကျွန်တော်မသိသေးဘူးလား
စစ်ကောင်စီရဲ့စင်ရတုပြည်တော်စုနဲ့အခမ်းအနားနဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲကိုတက်မတက်ဆိုတာမဆုံးဖြတ်ရသေးပါဘူးလို့ MCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်စာဖြတ်တာတော့တွေ့တယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်တောင်းတာတော့ကျွန်တော်တို့ RCD ဒါရှင်းပြတာမရှိသေးဘူး။
မွန်ပြည်သက်ပါတီ NMSP ကတော့ဆွေးနွေးနေသေးပါပဲလို့အဖွဲ့ရဲ့ဒုက္ခနိုင်အောင်မငေးကပြောပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ CC မှာဆွေးနွေးနေတဲ့ဘောမကြဘူး CV ဆိုင်နေတဲ့ဘောဖြစ်တယ်နော်တခြားဖွဲ့စည်းတဲ့ရဲ့တန်တူးချက်တွေစောင့်ခံနေရင်းနဲ့အခုတက်လက်တက်ချစ်စက်မှုကြီးအောင်ပေါ့နော်ကျန်လာဆွေးနွေးနေကြတာပေါ့နော်
ကရင်လက်နက်ကိုင်အဖွဲ့ KNU ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး UWSA ဝအဖွဲ့ပြောခွင့်ရသူကတော့ဌာနချုပ်ကသဘောထားထုတ်ပြန်တာမရှိသေးကြောင်းပြောပါတယ်ရခိုင်မျိုးသားအဖွဲ့ချုပ် ULAA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကသူတို့မဟာမိတ်တွေကြားမှာဆွေးနွေးတာမရှိသေးတဲ့အတွက်မှတ်ချက်မပေးနိုင်သေးကြောင်းပြောပါတယ
်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီကိုတရားဝင်ဟိုဆက်သွယ်လာတာတော့မရှိသေးဘူးဗျ
ဟိုနောက်တစ်ချက်ကတော့ဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမှာမှမင်းကြီးနောက်အဖွဲ့စည်းရဲ့ဂျာထဲမှာလည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးတာမလုပ်ရသေးဘူးဟိုဒါကြောင့်မို့လို့ဟိုလိုးလိုးဆင်မှာတော့ဘာမှမှတ်ရှိပေးစရာမရှိသေးဘူးဗျ
MCA ကိုလက်မှတ်ရေးထိုးမထားတဲ့ KIA ကချင်လူမျိုးရေးတပ်နဲ့ PSLF တအောင်းပလောင်အဖွဲ့ရဲ့သဘောထားကိုတည်နိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး PSLF TNLA ရဲ့အထွေထွေအတွေ့အမှုဗမှုချုပ်တာဖုံးကျော်ကတော့ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်တပ်မတော် AA တောင်းတပ်မတော် TLNA နဲ့ကိုကန့်တပ်မတော် MMDA တို့တက်ရောက်မှာမဟုတ်ကြောင်းရွှေဖီညေသတင်းဌာနကိုပြောကြားထားတာကိုသတင်းမှာကိုကဖော်ပြပါတယ် 2022ခုနှစ်အောက်တိုဘာလတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့MCA လက်မှတ်ထိုးမှု6နှစ်ပြည့်အခမ်းအနားတုန်းကတော့MCA လက်မှတ်ထိုးဆက်ပွဲအနက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကရင်ညီညာရေးကောင်စီ RCSS တို့တက်ရောက်ခဲ့ပြီးမွန်ပြည်သက်ပါတီ NMSB ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်PLN လို့နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကတော့အွန်လိုင်းကနေတက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့20ရှိပါတယ်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာတော့ဒေသအနှံ့မှာပြည်သူ့ကာကွယ်ရေးPDF တပ်ဖွဲ့တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတ
ပြောပြပါမယ်။မန္တလေးမြို့ကဖုန်ကြီးကျောင်းတိုက်တိုက်ကိုစစ်ကောင်စီကချက်ပြလိုက်ပါတယ်။မန္တလေးမဟာဝီဇီတာရာမကျောင်းတိုက်ကြီးတွေကတေဇာလင်္ကာရကျောင်းတိုက်မှာတန်ခါတမကတပိတ်စစ်ကျောင်းကဆီရတော်တပါလာရောက်တဲခုကဲလို့ဆိုပြီးဖေဖော်ဝါရီလ9ရက်နေ့ကချက်ပြခဲ့တာဖြစ်ပါတယ်။ကျောင်းမှာတရင်တုံးနေတဲ့ဆီရတော်တချို့ကိုလည်းထွက်သွားခိုင်းတယ်လို့သိရပါတယ်။ရန်ကုန်ကလာတဲ့ဒီတရင်ကိုတော
Pawin, Tanine Nine Nizinlo, Sanatia Nijare Tema, Tanga Tamga the Bay Puele Pawin Bare, Tanga Tamga the Bay Puerima Pare Tangare, Tadintonello Matingare Chongrigo, Sikong Siga, Majakana, Winyak Shapuini Bare, Febailang Ayanigaro, Mahawizi Da Yama Chongai Jidega, Tiza Lingaya Chongaigo, Sikong Si Longoita Puri, Winyak Shapui Gavino, Chongaigo, Chepe Toga Bare. Tanga Tamkarema Pare Tanga Dva, Eri Chong Daima, Tanin Tongdware Elu Subi, Chepe Lai Dalu, Tanga Tamka Usong Siaro, Ashin Yaza Tamaga Mingbare, Tiza Lingaya Chong Daima, Tanin Tony Re Siaro Tomagule, Longyong Yiriga, Ninchage Elu Mingbare.
Chepe Daga, Eri Chong, Uzino di Tanga Tamka, Perea Nibiroma Tanga Dva, Ima Kna, Jo Warbo, Tanin Tongi Nitangarabo, no? ဒီဖွေးပိုင်တဲ့၄ရက်နေမှာကျတော့ဒီအယူစင်လေးကိုအကြောင်းပြုပြီးတော့မှာဝင်ရောက်ရှာဖွေတယ်အဲဒီဘာလို့တော့ဗောနော်မရှိဘူးဆိုတာလည်းသူတို့သိတယ်တကယ်တမ်းကျတော့အဲဒီအဲ့ဒီအဲ့ဒီကလည်းသူတို့ပြေမသွားဘူးအဲအဲ့တော့နောက်ရက်ကိုငါးရက်နေ့ဖွေးပိုင်ငါးရက်နေ့မှာသူတို့ကြောင်းလာပြီးတော့ချက်ပိတ်သွားတာဗောကြောင်းဒီတိုက်ကြီးရဲ့ဒီမှာနိုင်ငံဆရာတော်ကြီးတို့သူတို့ဒီဒီရံမျိုးပါလို့မရှိ
ဒီကြောင်းတန်ကလုံးသားကိုသူတို့နှင်ချပြီးတော့မှမောင်းအွာလုပ်ပြီးတော့မှကျောင်းကိုချိတ်ပိတ်မယ်ဆိုပြီးတော့မှအဒီမောင်းချခဲ့တယ်နောက်ပြီးတော့အဲဒီကြောင်းကိုဒီတိုင်းဟိုပြည်နိုင်ပညာနဲ့တော့ဟိုဒီဖုန်းကြောင်းဖြစ်တဲ့အတွက်သူတို့စာတွေပါတွေကတ်သွားတာတော့မရှိဘူးကျောင်းကိုသူတို့ဒီလိုချိတ်ပိတ်သွားတယ်တကားပိတ်သွားတယ်ဒီကြောင်းတိုက်ကို2021ခုနှစ်စက်တင်ဘာလကလည်းစစ်ကောင်စီတပ်တွေပထမအကြ
ကမတရားအသိန်းလို့တတ်မှတ်ထားတဲ့အန်ယူဂျီစီအာပီအိတ်တို့နဲ့ပတ်သက်တယ်လို့ဆိုပြီးမြန်မာနိုင်ငံကနေရာတော်တော်များများမှာနေအိမ်တွေကိုချိတ်ပိတ်တာတွေရှိပေမဲ့စန္ဒပြတန်ဃာတွေနဲ့ပတ်သက်လို့ဘုံကြီးကြောင့်ကိုချိတ်ပိတ်တာတော့အခုပထမဆုံးအကြိမ်ဖြစ်ပါတယ်အခုလို့စန္ဒပြတန်ဃာတွေကိုဖိနှိပ်နေတဲ့တစ်ချိန်တည်းမှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမရောက်နိုင်ကအမျိုးဘာသ
ဒီပါလာရေးကိုသူတို့ရဲ့ဒီအာနာဒီမြေကြီးတို့က
ตะตะอะต้องชายตะตะบาเวตรุอานาติเนยีกุตุสีวาตะตะอะต้องชานี่เลยสุราโกตีถามมาม้อลุษิญญ์ดีลูรีเยตะดีเลญญานี่เลยพยามุรีออกมาอุซินุปาลายีดีปาลายีกองกองนี่อ่ะอะต้องชากันตะตะเปဖြစ်ตัวบาเลยตังกาตมกะตะเบิกสิจองหาแมนดลีมาอินอาคองซงตะเบิกสิจองตะคูဖြစ်ပြီးတော့ အခုလက်ရှိမှာတော့တန်ခါတမကတပိတ်စစ်ကြောင်းကဆရာတော်ခုနှစ်ပါးကိုစစ်ကောင်စီကဖမ်းဆီးထောင်ချထားပါတယ်။ဆရာတော်တွေထောင်ထဲမှာကျမ်းမာရေးကောင်းမှုနယ်လို့တော့ရှင်းနေတွေကတဆင့်သိရပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့ရွေးကောက်ပွဲမဲမတမာမှုတရားမဲ့ပြုကျင့်မှုများပေါ်စုံစမ်းတွေ့ရှိချက်ဆိုတဲ့စာအုပ်ကိုလည်းနိုင်ငံအနှံ့ကစတင်တိုက်တွေဖုန်ကြီးကြောင်းတွေကိုမြို့နယ်တန်ခါနိုင်
ဒီနေ့ကျွန်တော်တို့ဒီအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကဒေါ်လာဈေးကွက်အခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာလိုအပ်ချက်များနေတာနိုင်ငံခြားငွေကြေးဈေးကွက်အပြိုင်အဆင်ပေါ်ပေါက်နေရတဲ့ကြောင့်ဒေါ်လာရှာပတ်မှုကနှစ်ထောင်နှစ်ဆယ်နှစ်ခုနှစ်ထဲမှာဆက်ပြီးတော့ရှိနေအောင်လို့ကမ္ဘာပိုင်ရဲ့နောက်ဆုံး Ziga, Adoli, Guahani Ramu, Daga, Yishima, Pogun, Dungo, Lungani Dwe, Ake Kejong Le Melule, Lungan Shiniga, Jobare, Yangonga, Bibule, Titinguro, Masumia Monga, Timbia, Bima Wakne.
Yamanagama, the Huban Yet Muara of Young Larry, Yama Jangwe, a boy, a yo, a chi, never Lani Larijao, Dolangwe, Leno, we address Saint Hom Huchini Bido, Shido, Nasa dressed at the Nari Chelamelu, Yamanagang, we Leno, Nepa de Gababa, yet Nasa, Dota Chama for Piat Havare, Nanganema, Dola Lua Chacha, Kuni Tema, Yama Jangwe, Dambu, Sabido, Charlie Melu, February La, Donya Gababa, yet Tobian Chama, Kaman Tavare, Pimpa Chia Yang Jaiwe. We lay Sigma, American Dolago, Yama Jangwe, Natang to a tea, Sipauni B, Sabidole, Muji, Pampuan, and Lala Rishini, Lelo, Lungash, and Chuga, Vio, Ego, Biobare, Tido Jangwe, Sabi, Pampualare, now said dress, Sujugaro, Lanzazi, a bar away, a trivi, Gonzi, no, Dalara, Bepsidelu, Lanzazi, Dendrin, Lungash, and Uga, Vio, Ego, Biobare.
Hola, Gentleman, I don't know, Scamana, Natopa, and Natosha, and Gonzo, and Gonzo, and
ซีเรียโรบลูเบอร์รี่ชีเรโรเจ้าว่าเมื่อวานเนี่ยตอนเวลามีอารมณ์โทรมาเนี่ยรู้เลยอะเราเออมาดีซีเรียเลยจังเลยอะยานิชิมาเลยที่เจ้าหน้าที่อารมณ์ใจเลยสิบวันที่นั่นเช่นนี้จ้ะเจ้าหน้าที่เราโทรมาเสียงตู้มองเราพิจารณาเนี่ยสิบวันที่นั่นเลยนะครับยามานี้ก็บอกว่าง่ะที่เด็ดเด่นอะไรเฟบรุยคนนี้เนี่ยตัวตั้งแต่ทารีมวยเล่ตั้งมุกอเมริกันโรลาโกยามาจังมวยทั้งคนนี้คนนั้นเสียชีวิตไปบุกลีกับแบนด์วีมวยเล่กังดารีมาโร ดอลลาร์กูทั้งคนนี้เสียชีวิตเช่าเจ็ดตั้งแต่ทาวาร์เลยทวีเมื่อที่เซ็กวัตรเรียนมาดอลลาร์กูเตรียมเว้นตั้งแต่ทารีโน่อันดันลูตลาเวลูมียาบุลูลงงานเช่นเดียวกับพี่วาร์เลยปกติเงินลงงานเช่นเดียวกันเนี่ยตัวลูอันเดดอลลาร์ประมาณนั้นกูเตรียมบ้านจะย้อมใจเวสีกว่ากันดีเวสีจะจีบีบีเราเว้นใจยาวาร์เลยที่เขาเขียนเนี่ยบัตรลูยังงงเสมอสองคู่กับเทเจ้าลงงานเช่นเดียวกับพี่วิโก้คู่ลูพี่วาร์เลยดอลลาร์เช่นเดียวกับดอลลาร์นี่ยาเลยโอ้ ဒီနေ့ကလည်းကျွန်တော်တို့ကနေဟုတ်ဒါလေးတွေကလည်းအဖြစ်ရှိရဲ့ဒီကျွန်တော်တို့ကတော့ဒီမှာကပေးရမယ်အဖြစ်ဆုံးတန်းတွေကအင်ဂျင်တွေတကယ်ဒီကြိမ်စီဝယ်ရမယ်ဟိုကစိုးပေါ့ဗျာအခုဒီပတ်စနစ်ပေးပြီးထုတ်နေရတဲ့အခါကျတော့လည်းမဟုတ်ခက်သေးတယ်ဗျာနှစ်ထောင်ဆယ်ခုနှစ်ခုနှစ်နဲ့နှစ်ထောင်ဆယ်ခုနှစ်တွေမှာမြန်မာကျပ်ငွေတန်ဖိုးတစ်ဖြည်းဖြည်းတက်လာပြီးတော့နှစ် ကျွန်တော်တို့ကမန်းတော်တော့ကျွန်တော်တို့ကမန်းတော်တော့နှစ်ထောင်ခုမြန်နှစ်ထောင်ရှစ်ကျွန်တော်တို့ကတော့တိတိတတ်တတ်ကြဆင်းသွားခဲ့ပါတယ်။ကမ္ဘာမြေရဲ့ကြီးညွှန်းငွေလဲနှုန်းတန်ဖိုးကလည်းတော်တော်လာကိုမြန်မာကျပ်ငွေ2000အထိရောက်ခဲ့ပြီးတော့ပြန်ပစည်းကွက်မှာချက်3000အထိရောက်ခဲ့တယ်လို့မြန်မာနိုင်ငံစီးပွားရေးဆိုင်ရာကမ္ဘာပံရဲ့နောက်ဆုံးတုံ့တက်ထုတ်ပြန်ချက်မှရှိတာထားပါတယ်။
မဆုမြတ်မွန်တပြပေးခဲ့တာပါခင်ဗျာ။ဗီအိုအမေရိကန်အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။သောရရှင်တို့အနေနဲ့ဗီအိုအမေရိကန်ဘိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဘာမစ်@voanews.comဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာဒုတိယပိုင်းနိုင်ဝက်အစီအစဉ်ထဲမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေး
နေ့စဉ်အမေရိကန်ပြည်အစိုးရဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်း ကြည့်ရှုနာစင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းညပိုင်းဘက်မှာတော့တတင်းတော့မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်တတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာပါ။ပထမဆုံးတတင်းတော့မဆုအစီအစဉ်နဲ့စကြရအောင်ပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတနှစ်တာကာလအတွင်းပြည်ရင်းပြည်ပကန့်ကွက်လှုပ်ရှားမှုတွေဆက်ရှိနေသလိုပြည်သူလူထုရဲ့စစ်အာဏာသိမ်းမှုတနှစ်ပြည့်အပေါ်ဘယ်လိုသဘောထားအမြင်တွေရှိနေပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းတောက်မတ်စုကိုမာယိတနာကျော်ကတင်ဆက်ပေးထားပါရခင်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းတနှစ်တာကာလအတွင်းပြည်ဝင်ပြည်ပကန့်ကွက်လှုပ်ရှားမှုတွေဆက်ရှိနေသလိုပြည်သူလူထုရဲ့စစ်အာဏာသိမ်းမှုတနှစ်ပြည့်ပေါ်ဘလို့သဘောထားအမြင်တွေရှိနေပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းတော်မှတ်စုကိုပြောပြပေးချင်ပါသေးတယ်။ကျွန်မအေးသနာကျော်ပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစပြီးတော့စစ်အာဏာသိမ်းအုပ်ချုပ်လာတာဒီသတင်းပတ်မှာပဲတနှစ်ပြည့်သွားခဲ့ပါပြီ။စစ်အာဏာသိမ်းတနှစ်ပြည့်တဲ့နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့အတန်တိတ်သပိတ်ဆင်နွှဲမှုတွေနိုင်ငံတကာကလည်းထပ်တိုးအရေးယူမှုတွေရှိခဲ့တာပါအခုဆက်ပြီးတော့လည်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကပြည်ရင်းပြည်ပဆက်ပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်ပြည်ရင်းမှာဆိုရင်စစ်အာဏာသိမ်းအုပ်ချုပ်တာကိုဆန္ဒပြတဲ့အနေနဲ့အာဏာသိမ်းကာလတနှစ်ပြည့်တဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမြန်မာနိုင်ငံနေရာဒေသတော်တော်များများမှာအတန်တိတ်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မန္တလေးကလေးစားတဲ့မြို့တချို့မှာဆိုင်ပိတ်မယ်လို့ကြိုတင်အသိပေးထားတဲ့ရေးဆိုင်ပိုင်ရှင်တချို့ဖမ်းဆီးခံရတာတွေရှိခဲ့ပါသေး။ဒါမဲ့လည်းအတန်တိတ်တပိတ်ကိုအအောင်မြင်မြင်ပြုလုပ်ခဲ့ကြပြီးတော့ဆန္ဒပြဖို့တက်မှတ်ချိန်ပြီးစီးတဲ့ညနေ၄နာရီရောက်ခန့်နေမှာပြည်သူတွေကလက်ခုပ်တီးပြီးအတန်တိတ်တပိတ်ကိုအဆုံးသတ်ခဲ့ကြတာပါ။ American သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းတနှစ်ပြည့်ပေါ်သူ့ရဲ့သဘောထားထုတ်ပြန်ချက်ထဲမှာစစ်အာဏာရှင်ရဲ့လက်မခံနိုင်စရာလုပ်ရက်တွေပေါ်ရှုတ်ချထားပြီးတော့အာဏာသိမ်းယူရတဲ့အရတားပြည်သူတွေကိုတိုက်ခိုက်တာတွေအတွက်တာဝန်ရှိတဲ့သူတွေအားလုံးတာဝန်ခံမှုရှိဖို့အာဆီယံဒေသတွေအပေါင်းအမေရိကန်ရဲ့မိတ်ဖက်တွေမဟာမိတ်တွေနဲ့အနီးကပ်ပြီးတော့ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံစစ်အာဏာသိမ်းအဲ့ဒီတစ်နှစ်ပြည့်မှာပဲဥရောပသမဂ္ဂကိုယ်စားအစိုးရကိုယ်စားလှယ်တွေနဲ့အယ်ဘရီးနီးယား၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်၊နော်ဝေး၊ကိုရီးယား၊ဆွစ်ဇာလန်၊ယူနိုက်တက်ကင်းဒမ်နဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးတွေကလည်းပူးရဲကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်။သူတို့ထုတ်ပြန်တဲ့အထက်မှာတော့မြန်မာပြည်သူတွေကိုယ်စားတရားဥပဒေစိုးမိုးရေးအားထုတ်မှုတွေကိုနိုင်ငံတကာအသိုက်အဝန်းကတန်ဖိုးကူညီဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းဆက်ပြီးတော့ပံ့ပိုးပေးဖို့တောင်းဆိုထားပါသေးတယ်။ဒါလို့စစ်အာဏာသိမ်းတနှစ်ပြည့်နေ့မှာစစ်အာဏာဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေရှုံချမှုတွေရှိပေမဲ့တစ်ဖက်ကလည်းမျိုးကြီးမျိုးငယ်နေရာစုမှာစစ်ကောင်စီနဲ့တက်မတော်ထောက်ခံပွဲတွေပြုလုပ်ခဲ့ကြတာပါ။ရှမ်းပြည်နယ်အစီပိုင်းတာချီလိမ်မြို့မှာစစ်အာဏာသိမ်းတနှစ်ပြည့်အတန်းတိတ်တပိတ်ဆင်နွှဲခဲ့ကြတာရှိသလိုတစ်ဖက်ကတက်မတော်ထောက်ခံပွဲပြုလုပ်နေစီမှာတော့ဘုံပေါက်ကွဲပြီးပစ်ခတ်တာတွေလည်းဖြစ်ပွားခဲ့ပါသေး။စစ်တပ်နဲ့ရဲတွေဘက်ကတနက်နေ့ပစ်ခတ်၆လနာရီလုတ်ခဲ့လို့မျက်မြင်တွေ့သူဒေသခံတို့ကပြောပါတယ်
။သူတို့တောက်ကောင်ပွဲတခုတော့ကလူရှိနေတော့မနဲ့ကြတဲ့အပဲ။အဲသူတို့တောက်ကောင်ပွဲတရားတော်တော့ပဲရှိနေကြ။သူတို့သတ်မှတ်တဲ့လူကမရနိုင်မရနိုင်နဲ့ဆောင်းဆောင်းကနေစနစ်ကျော်သွားတာ။စနစ်ကျော်မှသူတို့ဖတ်တဲ့ချိန်မှာသူတို့ကျောင်းတရားတစ်ကိုပေါ့။သတ်ပြီးတော့သူတို့ချင်းနေပါနေတယ်ဆိုတော့ဒီနေ့နေကြပြီးသွားကြတဲ့ချိန်ကျောင်းအရှိတောက်စီရောက်တော့ပြစ်ခတ်တာနေကြတော့
အတန်တိတ်တပိတ်မှာပါဝင်သူတွေကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အရေးယူမယ်လို့စစ်ကောင်စီကသတိပေးထားတာဖြစ်ပြီးတော့စီတန်းချီတဲ့အင်အားပြရဲ့တက်ထောက်ခံပွဲတွေကတော့မြန်မာနိုင်ငံနေရာအနှံ့တော်တော်များများမှာပြုလုပ်ခဲ့ကြတယ်လို့စစ်ကောင်စီကတရင်ထုတ်ပြန်ပါတယ်။ဒီလိုမျိုးစစ်အာဏာသိမ်းကာလတစ်နှစ်ပြည့်ပြီးတဲ့အချိန်ထိလက်မော်ထွက်ချီတဲ့ဆန္ဒပြပွဲတချို့လည်းကြိုးစားကြိုးစားဆက်ရှိနေပါတယ်။မော်ရွာလူလူတပိတ်တပ်ပွဲ Usang Committee ဖွဲ့ဝင်တူဖြစ်တဲ့မချောစုဆန်ကတော့ဒီတနေ့အတွင်းမှာဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကနေလူလူနေနဲ့ Federal Democracy နဲ့ပတ်သက်တဲ့အသိအမြင်တွေပို့ပြီးရရှိလာခဲ့တယ်လို့ပြောပါတယ်။ဒီ
အမှရှင်ဒီနောက်ဥပဒေကြီးတဲ့ဒီဒီရဲ့ Federal Democracy နဲ့ပတ်သက်တာမျိုးဒီဒီသိချင်းမှာကြီးကြတဲ့ခင်မာရဲ့စိတ်မှန်ချက်တွေရှိသေးပေါ့။ဒါပေမဲ့လို့ဒီနေ့ကကာလာတင်မှာဒီနောက်ပိုင်းတော့လည်းအရှိန်ဖြစ်လာတဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီလိုအနေနဲ့ကလည်းဆက်လာရှိပြေးကြောင်းလည်းတော့မရဘူး။ဆက်တဲ့ဒီမိုဒယ်ကိုပေါ်ပေါက်ရရပါအရေးကြီးလာပြီ။အဲ့ဒါကတော့တခါလေးဆောင်ရွက်ကနေဆိုတာမျိုးဒီလိုကအဒီမီကျောင်းလေးကနေတွေ့ရတယ်ပေါ့နော်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့တနေ့အတွင်းသတင်းမီဒီယာကိုကုလုပ်ငန်းလုံးခွင့်လိုက်စင်းနဲ့ရုပ်သိမ်းခံရတယ်လို့သတင်းသမားအယောက်တရားထက်မနဲ့ဖန်ဆီးခံခဲ့ရပါတယ်။စစ်ကြောရေးအတွက်မှာတည်ဆုံးခဲ့တဲ့သတင်းထောက်တွေလည်းတရားတလောက်၃ရောက်လောက်ရှိပါတယ်။မီဒီယာလုံငယ်တချို့ရက်ဆိုင်သွားပြီးတော့တချို့ကတော့ရရနေတဲ့သတင်းတွေကိုဆက်လက်ပြီးတော့တင်ပြနေကြပါသေး။လုံငယ်ပိတ်သိမ်းခံရတဲ့မြစည်းမမီဒီယာရဲ့စီမံခန့်ခွဲမှုအယ်ဒီတာဦးစိန်ဝင်းကလက်ရှိစစ်ကောင်စီလက်ထက်သတင်းလွတ်လပ်ခွင့်ကိုအခုလိုသုံးသပ်ထားပါသေး
။ကျွန်တော်အမြင်ကပြောရလို့ရှိရင်ဂျပန်ခေတ်ကာလလူနဲ့တွားတူတယ်။ဂျန်နဲ့ဘယ်ချိန်ကာလကမှဒီလောက်ဆိုးဝါးတဲ့ဟာကိုမကြုံခဲ့ရဘူး။ဂျပန်ခေတ်မှာမီဒီယာသမားတွေဂျပန်ကင်ပေတိုင်းကြီးတက်လို့ဟိုတေးတေးတာအခုဒီလောက်ရှိပါမလားပေါ့နော်အခုအနေထားရတော့ဟောအသက်ခံလို့တေးတာတော့မှတော့ရှိပါပြီဒီစစ်ကြောရေးမှာအသက်ခံတာဖန်စီခံတာဆဲဆိုဆီယိုဆူကြောင့်ဝရံပြေးဖြစ်နေတဲ့ဟာအဲ့ဒါတွေလည်းအများကြီးပဲ
ဆရာမတိုင်မှုစန့်ကျင်ဆန္ဒပြပွဲမှာတရင်ရယူနေစဉ်ဖန်စီခံရတဲ့တရင်တော့တွေလည်းရှိခဲ့တာပါစစ်ကောင်စီဘက်ကသတင်းမီဒီယာတွေကိုစုထမှန်နိုင်ဖြစ်တဲ့အတိအမှန်ပြပြီးတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥရင်နဲ့အညီလုပ်မယ်လို့ပြောခဲ့တယ်လို့သတင်းသမားတွေကိုဖန်ဆီးထားတာကလည်းသတင်းမီဒီယာကျင့်ဝတ်တွေကိုဖောက်ဖျက်လို့သတင်းမီဒီယာအလို့ကိုမလုပ်ဖက်နဲ့ဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အတွက်တရားစွဲအရေးယူရတာဖြစ်တယ်လို့ပြောကြားခဲ့တာပါမြန်မာနိုင်ငံနိုင်ငံရေးအစိုးရများကကြီးစောင့်ရှောက်ရေးအတင်းရဲ့အစည်းအဝေးဆိုရင်ဆရာနာတင်အုပ်ချုပ်ခံထားရတဲ့တနှစ်တာကာလအတွင်းမှာဆရာနာရှင်တော်လန့်ရေးတွင်တည်ဆုံးခဲ့ရသူ1500ကျော်ထိရှိထားပြီးတော့ဖမ်းဆီးချုံနောက်ခံထားရသူပေါင်း1800ကျော်ထိရှိတယ်လို့ပြောထားပါတယ်။အာနာသိန်းကလာတင်းတင်းပြည့်လာပေမဲ့လေပြည်ရင်းပြည်ပေါမှာအာနာရှင်စန့်ကျင်သူတွေရဲ့လှုပ်ရှားမှုတွေကဆက်ပြီးတော့ဖြစ်ပေါ်နေသလိုနိုင်ငံတကာအသိုက်အဝန်းကလည်းစစ်ကောင်စီဘက်မှဖိအားပေးမှုတွေကတော့ရှိနေသေးပါဒီလိုမျိုးအာဏာသိမ်းတစ်နှစ်ပြည့်တဲ့နေ့မှာပဲစစ်ကောင်စီဘက်ကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုနောက်ထပ်6လတက်တန်းတိုးလိုက်တဲ့အကြောင်းဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်ကနေပြန်ဆက်လာရပါတယ်။ကျွန်မအေးတန်ပါကြောပ
မိုက်တနာကျော်စီစဉ်မိုက်တနာကျော်တင်ပြပေးခဲ့တဲ့သတင်းတော်မဆုစီစဉ်ကိုနားဆင်ကြရတာပါခင်ခုဆက်ပြီးတော့စစ်ပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကနေလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစစ်ပွားရေးအရာတက်ရမှုရှိလာနိုင်ပါသလားဆိုတာကိုဒီသတင်းပတ်စစ်ပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့ခွင့်ရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြည်မှာအခုလိုကြေညာတာဖြစ်ပါတယ်မြမရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT ရုံးနဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကရေနံကန်းလွန်တဘာဝဓာတ်ငွေလုပ်ွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖိအားပေးခံရတာလည်းဖြစ်ပါတယ် MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်ယာအများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြစ်တက်ဆောင်ရွက်ဖို့ခံမှန်းတယ်လို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သက်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်။ မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဘန်ဒါရီထိခိုက်ရမှုအတိုင်းတာကိုတော့တိုတယ်အင်နာဂျီကမပြောပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏနည်းငယ်တာရှိတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးတကြီးထည့်သွင်းစဉ်းစားခဲ့တာမရှိကြောင်း2018ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ150ကိုအကူကာကိုကိုကာ တိရခိုင်နှုံးပင်ရှိကြောင်းတိုတယ်အင်နာဂျီရဲ့ပြောခွင့်ရကိုကိုကာပီရိုက်တာကဖော်ပြပါတယ်။တိုတယ်အင်နာဂျီရဲ့ဒီကာလအတွင်းရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်မှုစုစုပေါင်းရဲ့3.3ချောက်ရခိုင်နှုံးလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထက်ဝက်လောက်ကသဘာဝဓာတ်ငွေကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ ကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOG အနေနဲ့ဒေါ်လာ1,100,000လောက်ရမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့2024ခုနှစ်ဖေဖော်ဝါရီလဆီယနာသိမ်းပြည်တဲ့နောက်ရွေးကောက်ခံလွှတ်တော်မှတ်တင်တဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH
ပြီးရင်းနဲ့တည်ထောင်တွေ့ဆုံမြင်မြန်ကမ်းပါလေစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပါဝင်ငွေရလန်းအဓိကရရတဲ့ဘဏ္ဍာရေးအခြေမြင့်ဖြစ်တဲ့ကျွန်တော်တို့ကဒီနေနဲ့တဘာဝတန်ငွေရရနေတဲ့ဝင်ငွေကြီးရှိပါတယ်နောက်ပြီးတော့ကျွန်တော်နိုင်ငံသားချင်းချင်းတို့ကမှုတရားတွေလည်းရရှိနေတယ်ကျွန်တော်တို့ဝင်ငွေကြီးလည်းရှိပါတယ်ဒါတွေ
ကျွန်တော်တို့ကျူးစားပြီးအပိတ်ဆုံးတော့မှာဖြစ်ပါတယ်အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုရမှရှိသေးပါဘူးဒါပေမဲ့လည်းဆီယနာသိမ်းပြီးနောက်တိတ်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတန်ရှာနာဘာဂနာက အနာရယူထားတဲ့မြန်မာစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လတရင်စာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ်
I have discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီ။အတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကြော်လားနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ တိုတဲရဲ့ကြီးညာချက်ထွက်လာပြီးမကြခင်မှာပဲရှေဗရွန်ကလည်းမြန်မာနိုင်ငံကရုပ်သိမ်းမှုစီစဉ်ထားကြောင်းပြောခဲ့တာပါလူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRWကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်နောက်တစ်ဆင့်ကတော့တဘာဝဓာတ်ငွေဝင်ငွေတွေကို အနာရှင်နေထမ်းမရောက်စေရဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူး Ken Ruth ကပြောပါတယ် HRW ရဲ့အာရှရင်းညာညွှန်ကြားရေးမှူး John Sipton ကလည်းအခုလိုပြောပါတယ်
Turtles' decision to leave will have some economic impact on
the Today, ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှာစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရေးအတွက်စဉ်းစားလာကြပါလိမ့်မယ်တဲ့ တို့တဲရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လဲသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်းကျင်မျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ် PTT ရှာဖွေရင်းနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးဟာပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းအပေါ်မှာတည်ရောက်မှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီးလန်းတွေကိုစမ်းစစ်သုံးသပ်နေတယ်လို့ပြောပါတယ် ရနနာစီမံကိန်းမှာတိုတယ်ကယင်းနီမြုံနံမှု36တက်တမ94ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီးရှေဗရွန်က27ရာခိုင်နှုန်းပါဝင်ပါတယ်။ထိုင်းမြူသားစွန့်အင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTT EP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျင်းတဲ့ယင်းနီမြုံနံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင်။
မှတ်တင်ထိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောပြမယ့်အစီအစဉ်ကိုတင်ပြပေးပါဦးမယ်နှလုံးခုန်လုံးရပ်တန့်သွားသူတွေရှိရကိုနှလုံးပုံမှန်ပြန်ခေါ်အောင်လုပ်ပေးတဲ့စက်တွေအများဆုံးရောက်အောင်ဆွေးနွေးနိုင်ငံမှာအဝေးဒရုန်းရင်နဲ့စမ်းသပ်ပို့ပေးနေပါတယ်အရေးပေါ်အသက်ကြီးရာတွေအများပို့ဖို့လိုအပ်တဲ့နေရာတွေစီဒရုန်းရင်နဲ
ရုပ်တရက်နှလုံးခုန်ရပ်သွားသူတွေနှလုံးပြန်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မင်းနဲ့တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခေါမျိုးတော်ကကယ်ရိုလင်းစကာစေတုဒက်နာတိတ်ပန်ဆွီဒင်နိုင်ငံရေးပေါ်အကူအညီပေးရထားနိုင်တဲ့အဝေးဒင်းဒရုန်းယာဉ်ကုမ္ပဏီအေဗာဒရုန်းကိုပေါင်းပြီးတော့အသက်ကနှလုံးခုန်ဆက်ပေးဖို့ဒရုန်းယာဉ်တွေနဲ့ပို့ပေးတဲ့စမ်းသပ်မှုကိ ပြီးတော့ပို့မြှောက်အောင်ပို့နိုင်ဖို့အတွက်စမ်းသပ်နေကြတာဖြစ်ပါတယ်။
With the autonomous system that can start instantly and
have waiting sanit phit de twa po mu che chin lou nai ma de yin jaw pait so mu shaung sia mu lo de twa sei yong ga ri the lu ya ko a mya ji po myan myan yauk twa nai ma de du na ko pyu su po sei yong ga ko le du ba de da mae na long khon phan aw lou pei nai ne ae di set twi ko minute bai po so aw yauk po pin tai yin ko a mya ji thauk ku phit ba de အတက်ရှင်နှုံးက1မိနစ်ကို30ရာခိုင်နှုန်းလောက်ပို့နေသွားနိုင်ခြင်းရှိတာမို့မိနစ်တောင်မဟုတ်တဲ့စက္ကန့်တိုင်းကအရေးကြီးပါတယ
်နှလုံးပုံမှန်ပြန်ခုံအောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုအခုလိုမျိုး drone ရင်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကို2019ခုနှစ်ထဲကဆက်လုပ်နေတာပါတယောက်ယောက်နှလုံးအမောဖောက်နေလို့ပဲဖြစ်ဖြစ်နှလုံးခုန်ရက်သွားလို့ပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန်းဆက်အကူအညီတောင်းတာနဲ့သူတို့ရဲ့စမ်းသပ် area ထဲမှာရှိနေတဲ့ဆိုရင်အသက်ငယ်နှလုံးခုန်ဆက် AED တွေကိုdrone ရင်တွေချက်ချင်းပို့ပေးပါတယ်ဆေးရုံကားတွေကိုလည်းတစ်ချိန်တည်းလွှတ်ပေးပါတယ် drone ရင်တွေက AED ဆက်ကိုလူနာတင်ရင်ထက်ကို2မိနစ်3မိနစ်လောက်ပို့ဆောပြီးတော့အရောက်ပို့ပေးနိုင်တယ်လို့အစမ်းစီစဉ်လုပ်နေကြသူတွေကပြောပါတယ်ပို့ရမယ့်နေရာရောက်ရင် drone ရင်ကမီတာ30လောက်အထိနှိမ့်အောင်ပြန်ပြီးတော့ပါလာတဲ့ဆက်ကိုလွှတ်ချပေးလိုက်တာပါဆေးရုံတွေနဲ့ဝေးတဲ့နေရာမျိုးအထက်မြင့်အဆောက်အဦတွေတိတ်မရှိပဲ drone ရင်ပြန်ဖို့လွယ်တဲ့နေရာမျိုးတွေမှာဒီစနစ်ကိုသုံးတာအကောင်းဆုံးဖြစ်တယ်လို့စမ်းသပ်အစီအစဉ်ကိုလုပ်ပေးနေကြသူတွေကပြောပါတယ
် When they put that pin on the map
ညဘုံမှာပို့မယ့်နေရာကိုအတိအကျယူလိုက်တာနဲ့ drone ရင်ကဆက်ပို့ပြရမှာဘယ်နေရာလဲဆိုတာလူလျောက်သိပါတယ
် drone ရင်တွေကဘက်ထရီသုံးရတာဖြစ်တယ်လို့မိုးရွာလေတိုက်စတဲ့အခြေအနေမျိုးတွေမှာပြန်နိုင်ဖို့ခက်ခဲတဲ့ကန့်သတ်ချက်တွေတော့ရှိပါတယ်ဒါပေမဲ့အရေးပေါ်အသက်ကယ်ဖို့လိုအပ်လာချိန်မျိုးမှာအသက်ကယ်ချက်ကိုလူနာစီအမြန်ဆုံးအရောက်ပို့နိုင်ဖို့နီလန်းသစ်တွေရှာဖွေဖို့လိုအပ်တယ်လို့ Caroline Scar ဆေးသူတေသနာသိပ္ပံကတွဲဖက်ပါမောက်ခါကရှင်းပြပါတယ
်။ We know that if it's possible to use an AED within the first 3-5 minutes
ပထမ3မိနစ်ကနေ5မိနစ်တွင် AED ဆက်ကိုသုံးနိုင်မယ်ဆိုရင်လူနာအသက်ရှင်နှုန်းက50ရာခိုင်နှုန်းလောက်ရှိပါတယ်။ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းတွင်မှအရောက်ပို့ပေးနိုင်အသုံးပြုနိုင်မယ့်နီလန်းတွေရှာဖို့လိုအပ်ပါတယ
်။ Sweden နိုင်ငံမှာရုတ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်းတစ်နှစ်ကို6000လောက်ရှိပြီးတော့အဲ့ဒီထဲက10ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်။အဲ့လိုမျိုးရုတ်တရက်နှလုံးခုန်ရက်သွားကြသူ80ရာခိုင်နှုန်းကနေအိမ်တွေမှာဖြစ်လို့အရေးပေါ်နှလုံးပြန်ခုန်အောင်လို့လုပ်ပေးတဲ့ဆက်လည်းမရှိကြပါဘူး။အခုလို drone ရင်သုံးပြီးစမ်းသပ်တဲ့အစီအစဉ်မှာပထမဆုံးအောင်အောင်မြင်မြင်အသက်ကယ်နိုင်ခဲ့တာကတော့အသက်82နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ဒေါက်တာမူစတာဖာအလီအလုတ်သွားတဲ့လမ်းမှာအမျိုးသားတူအိမ်ရှိမှလဲကျနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုတ်တရက်နှလုံးခုန်ရက်သွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ်
။ 2 minutes or come in I think something in the air but it's not heard like an helicopter so
တမင်းနဲ့နမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတံကိုကြားရပါတယ်ရဟယင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ drone ယင်ကိုတွေ့ရပါတယ်ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါတယ်ဒါပေမဲ့ alarm center ကနေ AED ဆက်ပို့လိုက်တာလို့လမ်းပြောတော့မှကျွန်တော်ဆက်ကိုသွားကောက်ယူလိုက်ပါတယ်
အကူညီတောင်းတဲ့ဆက်သွယ်မှုရချိန်ကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန်3မိနစ်ပဲကြာတယ်လို့ Everdrone ကုမ္ပဏီကပြောပါတယ် drone နဲ့ပို့လိုက်တဲ့နှလုံးခုန်ဆက်နဲ့လူနာတင်ရင်ရောက်မလာခင်အထိလူနာကိုကုသနိုင်ခဲ့လို့လူနာသက်ရှင်ခဲ့ပါတယ်ဒီအတွေ့အကြုံကြောင့်အရေးပေါ်နှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေကိုဘယ်လိုတော့ရမလဲဆိုတာ Luna Nama Sini de Durigo, a Wigani, Lampi, Nunjana, and the Sandigo, what ten I may so ye, Bobby a Sempi Melo, a champion who relays Shibare.
People are willing to help, and if we just can refine the system to aid.
Duriga, Lulala Kunijinabare, Inama Sini Duri, Edi Saku, Belu Doma Ezra, Gosanda Machini Duga, Homogani, Biobani, and Sandigo, Puga, Luna May so ye.
ပိုပြီးကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ်။သူတို့ရဲ့စမ်းသပ်မှုအရာဒရုန်းယာဉ်တွေကလူနာတင်ရင်ထက်ကိုပြင်းပြနှစ်မိနစ်လောက်သောပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပိုပြီးနိုင်ပါတယ်။လေးမိနစ်လောက်ထိသောပြီးပိုပြီးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါတယ်။ဒရုန်းတွေသုံးပြီးအရေးပေါ်နှလုံးခုန်ဆက်ပိုပြီးတဲ့နောက်တစ်ဆင့်စ
a part of normal emergency services in the future.
ဒီစနစ်ကအနာဂတ်ရေပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှန်ဝန်ဆောင်မှုတစ်ခုဖြစ်လာမယ်လို့ကျွန်တော်အသေးချာယုံကြည်ပါတယ်။ဒီလိုစနစ်တွေနောက်ကျရင်နေရာတိုင်းမှာရှိလာမယ်လို့ကျွန်တော်မြင်ပါတယ်။ AED ဆက်မှာမဟုတ်ပါဘူး။ရေးပေါ်လိုတဲ့နေရာတွေကိုအမြန်ရောက်အောင်တခြားအရာတွေကိုလည်းပို့ပေးလို့ရပါတယ်
။ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အန္တရာယ်စိုးရိမ်တဲ့အခြေဖြစ်သူတွေအတွက်အရေးပေါ်အသက်ကယ်ဆေးထိုးအပ်လို့အသက်ကယ်နိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်း drone ယာဉ်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန် drone ယာဉ်နဲ့ပို့ဆောင်ပေးတဲ့စနစ်ကိုဆွေတင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေဆာပါချဲ့ထွက်ခံဖို့လည်းမျှော်လင့်နေကြပါတယ်ရှင်ကျွန်မစုမြတ်မောပ
ါမစုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီအမေရိကန်တန်ခါနဲ့တင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါအခုဆက်ပြီးတော့တက်တိုင်အောင်တင်းလာအစီအစဉ်ကိုတင်ပြပေးပါမယ်ကဘာကျော်ဘောလုံးသမားရော်နယ်ဒိုရဲ့အမျိုးသမီးအယောင်စီဘဝကနေအယံချမ်းသာကြော်ဝတ်သွားတဲ့သူ့ဘဝဇာတ်ကြောင်း Netflix မှာပြသနေပါတယ်။ Tom Cruise ရုပ်ရှင်ကားသစ်တွေကိုတော့ယုံတင်ဖို့တနစ်စီနောက်ဆုတ်ထားရပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုတက်တန့်အောင်သတင်းလောအစီအစဉ်မှာမအိတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရသတင်းတော်မှာပြောပြပေးတော့ပါမယ်ကျမအေးသနာကျော်ပါကမ္ဘာဖော်လုံးကျော်မခရစ်စတီယာနိုရော်နယ်ဒိုရဲ့အမျိုးသမီးဂျော်ဂျီနာရော်ဒူဂျက်စ်ကအခုသူ့ရဲ့အရန်ချမ်းသာကျော်ဝါရဲ့ဘဝနဲ့ဟိုရင်ဘာမှမရှိခင်ရိုးရှင်းတဲ့ဘဝတွေအားလုံးကို Netflix ကပြသတဲ့ I am Georgina ၊ Swan Georgina ဆိုတဲ့အမှတ်တမ်းရုပ်ရှင်မှာရှင်းနိုင်ပါတယ်။မဲဂဇင်းမျက်နှာပုံတွေ၊တက်ပုံတွေ၊သတင်းကောင်းကြီးတွေရဲ့နောက်ကအမျိုးသမီးဘဝဇာတ်ကြောင်းကိုတွင်းဆက်ကြဖွင့်ဟထားတဲ့အစီအစဉ်ဖြစ်ပြီးတော့ဒီအမှတ်တမ်းရုပ်ရှင်မှာလူတိုင်းသိနိုင်တဲ့အကြောင်းအရာကအစားအလို့ဝတ်ဆုံးသူ့ရဲ့ကိုရင်းရေးကိစ္စအစုံပပေါင်းစုံကနေချပြထားပါတယ်လို့ Netflix ကပြောပါတယ်။တိတိကျကျဆိုရင် Netflix ရဲ့ကြီးညာချက်ထမှာသူမရဲ့နေရှင်ဘဝမိခင်တူအနေနဲ့ဘလို့ဖြတ်တန်းလဲနောက်ပြီးတော့သူ့ရဲ့အခြေအနေသူထွက်ခဲ့တဲ့ခီးတွေသူတက်တဲ့ပါတီတွေ Georgina Rodriguez ဆိုတာဘလို့လူမျိုးလဲဆိုတာသိရပါမယ်လို့ပြောထားပါသေးတယ်။
Soy Georgina Rodriguez, tengo 27 años. Y hace 5 años mi vida cambió.
ဒီ I am Rodriguez မတန်ရုပ်ရှင်တွေမှာတော့သူကသူ့ရဲ့ဘဝစဉ်မြင်ရေကမ္ဘာကျော်ဘောလုံးသမား Cristiano Ronaldo နဲ့တွေ့ပြီးတော့မှသူ့ရဲ့ဘဝဘလို့တောင်ပြောင်းလဲသွားလဲဆိုတာတွေကိုပြောပြထားတာပါဒီရုပ်သံအစီအစဉ်ရဲ့အဓိကကြော်ညာမှာတော့သူကဘာမှမရှိတဲ့ဘဝနဲ့ဘလို့နေရလဲဆိုတာရောလူသမားရဘဝကရောဘလို့လဲဆိုတာကျမသိပါတယ်လို့အသက်28နှစ်ရှိပြီဖြစ်တဲ့ Georgina Rodriguez ကပြောထားပါတယ်သူက Argentina နိုင်ငံ Buenos Aires မြို့တော်မှာအာဂျင်တိုင်းပါကင်နဲ့စပိန်လူမျိုးမိခင်တို့ကမွေးဖွားတာဖြစ်ပြီးတော့စပိန်နိုင်ငံအရှေ့မြောက်ဒေသကဟာကာတောင်ပေါ်မြို့မှာကြီးပြင်းတာပါသူကစနစ်တကျအကားပညာကိုသင်ယူထားသူဖြစ်ပြီးတော့ခန့်ငင်ငယ်မှာအင်္ဂလန်ကိုသွားပြီးတော့ Bristol မြို့မှာကလေးတင်သွားလုပ်ခဲ့ပါတယ်အင်္ဂလန်ကအင်္ဂလိပ်စာတက်ပြီးပြန်လာတဲ့ Georgina ကစပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လာပြီးတော့ Gucci အစ်စ်မြင့် Fashion ဆိုင်မှာအယောင်စီးလုပ်ရင်းနဲ့ဆိုင်မာဈေးလာဝယ်တဲ့ Ronaldo နဲ့တွေ့တာဖြစ်ပါတယ်အဲ့ဒီအချိန်မှာ Ronaldo က Real Madrid အတင်မှာကစားနေတာပါသူတို့က2016ခုနှစ်မှာစတွဲခဲ့ပြီးတော့2021ခုနှစ်အောက်တိုဘာမှာတော့အမွာလေးတစ်စုံကိုယ်ဝင်တွေ့ထားရတယ်လို့ပြောပါတယ်သူတို့မှာ၄နှစ်အရွယ်သမီးလေးတူလည်းရှိပါတယ် အခုချိန်မှာတော့ Georgina Rodriguez ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့ပရိသတ်တန်း30ရှိပြီးတော့ကြီးရွေထွက်ရင်လည်းကိုဝိုင်းနေခြင်းအဲ့ဒါနဲ့တကွာလုံးကရုပ်ရှင်ပွဲတွေသူပြတဲ့ပါတီပွဲတွေသွားနိုင်ဆိုတော့လောလောဆယ်မှာသူ့ရဲ့စစ်ကူကနေတော့က Manchester United အသင်းအတွက်ကစားနေရမလို့အင်္ဂလန် Cheshire နယ်မှာအရင်ပြန်စားနေနေတာပါI am Georgina မှတ်တမ်းရုပ်ရှင်ကိုပြီးခဲ့တဲ့နှစ်ခလေးကရိုက်ကူးတာဖြစ်ပြီးတော့သူတို့မိသားစုအီတလီနိုင်ငံ Turin မြို့မှာနေနေကလေးကစရိုက်ခဲ့တာပါအခုသူ့ရဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ကို Georgina ရဲ့အသက်28နှစ်ပြည့်တဲ့မွေးနေ့ January 28ရက်နေ့မှာ Netflix မှာစတင်ပြသတာဖြစ်ပါလိမ့်ရှင်နာမည်ကျော်မင်းသား Tom Cruise ပါဝင်တရုတ်ဆောင်တဲ့ရုပ်ရှင်က Mission Impossible ရုပ်ရှင်ကားတွေရဲ့နံပါတ်9ကားမြောက်နဲ့8ကားမြောက်ရုပ်ရှင်ကားတွေပေါ့2023ခုနှစ်နဲ့2024ခုနှစ်အထိရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 ကပ်ဘေးကြီးမပြီးဆုံးသေးတာကြောင့်အခုလိုရွှေ့ဆိုင်းရတာဖြစ်တယ်လို့ Paramount Pictures နဲ့ Sidens ရုပ်ရှင်ထုတ်လို့ရတာကြေညာသွားခဲ့တာပါ။ Mission Impossible 7ရုပ်ရှင်ကားကတော့ဒီနေ့2022ခုနှစ်စက်တင်ဘာမှရုံတင်ဖို့လှုပ်ထားခဲ့တာဖြစ်ပြီး Mission Impossible 8က2023ခုနှစ်ဇူလိုင်လမှာရုံတင်ဖို့လှုပ်ထားတာဖြစ်ပါတယ်။အခုရွှေ့ရွှေ့လိုက်တော့နံပါတ်9ဇာတ်ကားကိုဇူလိုင်လ2023ဇူလိုင်လ14ရက်နံပါတ်8ဇာတ်ကားကိုတော့2024ဇွန်လ28ရက်နေ့တို့မှာရုံတင်မယ်လို့ကြေညာပါတယ်။အခုချိန်နေမှာတော့ AMC Entertainment တို့ Cinemax Holding နဲ့ INC တို့ရုပ်ရှင်ရုံကုမ္ပဏီကြီးတွေပါကိုဗစ်ဘေးကြောင့်အတွာလာကန့်သက်ချက်တွေနဲ့ရုပ်ရှင်ရုံတွေပိတ်ထားရတဲ့ဒဏ်ကားတွေအခုထိသေချာနယ်လမ်းမထူခံရဆဲဖြစ်ပါလိမ့်ရှင်။Took my crew to Japan, party like Kardashian. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရီတနာကျော်စီစဉ်တင်ဆက်တဲ့တက်တိုင်အောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ VOA American တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့တနင်္လာညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလဲပြောပြပေးပါအောင်မယ်။နိုင်ငံတော်တန်မြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ကိုဆွဆွဲထားတဲ့ရွေးကောက်ပွဲဆိုင်ရာအမှုနယ်ပတ်သက်လို့နှစ်လအတွင်းစစ်ဆေးနိုင်မှုစတင်စစ်ဆေးမဲ့ရက်နဲ့ကြားနာမဲ့ရက်တွေကိုဒီကနေ့မှတက်မှတ်လိုက်ပါတယ်။ဒီအမှုကိုအပတ်စဉ်တနင်္လာနေ့တိုင်းကြားနာစစ်ဆေးသွားမယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းတဲ့တူဦးက VOA ကိုပြောပါတယ်။2020ရွေးကောက်ပွဲမှာမလျော်ဩဇာ3မဲမမတမာမှုလုပ်တယ်ဆိုပြီးစစ်ကောင်စီဘက်ကနိုင်ငံတော်တန်မြင်ခံတော်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်ကပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူကိုပါရာသတ္တကြီးဥပဒေပုံမှန်130ကကြီးနဲ့တရားစွဲဆိုထားတာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့အနာဂတ်ခေတ်စဉ်တွေမှာမြန်မာနိုင်ငံကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့တွေ့ခွင့်ပေးဖို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လန်ကသဘောတူခဲ့တဲ့အကြောင်းကမ္ဘောဒီးယားဝန်ကြီးတယောက်ကတင်းနယ်လိုက်နေမှာပြောပါတယ်။ဇန်နဝါရီလ26ရက်နေ့ကပြုလုပ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မှုကြီးမေအောင်လန်တို့ဗီဒီယိုနဲ့တွေ့ဆုံပွဲမှာအဲ့ဒီလိုပြောခဲ့တာလို့ဆိုပါတယ်ခင်ဗျ။ဒီကနေ့ကြာရောက်တဲ့85နှစ်မြောက်ရှမ်းပြည်နယ်နဲ့မှာပဲပြည်ထောင်စုကြီးအပေါ်ပေါက်လာခဲ့ရတဲ့ပေလုံစာချုပ်ကိုဘေးဖယ်ထားခြင်းတဲ့သဘောမျိုးနိုင်ငံရေးကောင်းဆောင်တချို့ကပြောဆိုလာကြတာဟာပြည်ထောင်စုကြီးတွေကိုလာရောက်ပူးပေါင်းတဲ့တိုင်းရင်းသားတွေအတွက်အထူးဝမ်းနည်းစရာကောင်းတဲ့ဖြစ်ရဖြစ်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လွင်ကပြောကြားလိုက်ပါတယ်ခင်ဗျာယူကရိန်းအကြအတဲနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အိုလက်ရှို့စ်တို့ဝါရှင်တန် DC မှာတွေ့ဆုံမှုရှိသလိုပြင်သစ်သမ္မတမက်ခရွန်နဲ့ရုရှားသမ္မတပူတင်တို့လည်းမော်စကိုမှာတွေ့ဆုံမှုရှိကြပါတယ်။ရှို့စ်ဟာဒီပတ်ထဲမှာရုရှားနဲ့ယူကရိန်းကိုတွားရောက်ဆွေးနွေးဖို့လည်းရှိပါတယ်။အမေရိကန်ကပိုလန်နဲ့ရူမေးနီးယားကိုတတ်တည်ထပ်တိုးပို့ထားပါတယ်။လစ်တူဝေးနီးယားမှာရှိနေတဲ့ဂျာမန်ဥဆောင်တဲ့တပ်တွေရဲ့အင်အားကိုတိုးမြှင့်ဖွင့်ထားကြောင်းလည်းရှိုးစကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA American အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေမှုကတော့မတ်ဆွန်မွန်ဖြစ်ပြီးတော့စပန်ဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုစ်နဲ့ပီဂျီအယ်လီယော့တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်မလိုက်ပါခင်ဗျာဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သွားရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လ
This program has come to you from the Voice of America, Washington.